မြန်မာနိုင်ငံမှာလက်ရှိအားဖြင့်အရေးပေါ်ကာလကြေညာထားတာဟာနှစ်နှစ်အတွင်းပြီးရမှာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့သူတွေကိုအာဏာလွှဲပြောင်းပေးမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်အာဏာသိမ်းထားတာမဟုတ်တဲ့အတွက်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလှုပ်ဆောင်နေတာဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာတွေနဲ့ပတ်သက်ပြီးကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ
်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းတို့ကတနည်းအကြမှာရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအာဏာလွှဲပြောင်းပေးမယ်လို့စစ်ကောင်စီကကြေညာခဲ့ပေမဲ့နောက်ပိုင်းမှာတော့အရေးပေါ်ကာလတတန်းတိုးမဲ့အလားအလာတွေနှိမ့်ရှည်စီမံကိန်းတွေနဲ့ပတ်သက်ပြီးပြင်ဆင်နေတဲ့ပုံစံရည်ညွှန်းပြောဆိုတာတွေရှိလာနေတဲ့အတွက်ဒါနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းသိရဖို့ဒီကနေ့သတင်းစာရှင်းလင်းပွဲတွင် VOA ကမေးမြန်းခဲ့တာကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေဆိုသွားတာပါ
ကျွန်တော်တို့ပြောနိုင်တာကတော့ဘယ်လိုလဲပြောပြောအရေးပေါ်ကာလပြီးကြေညာလာပြီးနှစ်နှစ်အတွင်းမှာတော့ပြီးကိုပြီးရမယ်နှစ်နှစ်အတွင်းမှာတော့ရွေးကောက်ပွဲလုပ်ကိုလုပ်ရမယ်လို့ကျွန်တော်ပြောခြင်းဖြစ်တယ်။နှစ်နှစ်အတွင်းမှာရွေးကောက်ပွဲလုပ်ကိုလုပ်ပြီးနှစ်နှစ်အတွင်းမှာတော့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒါအနိုင်ရရှိတဲ့သူတွေကိုနိုင်ငံတော်တာဝန်ကိုလွှဲပြောင်းပေးရမှာဖြစ်တယ်။အဲတော့ကျွန်တော်တို့ဒီအာဏာသိမ်းတယ်ဆိုတဲ့စကားပေါ့နော်။အာဏာသိမ်းတာနဲ့အာဏာထိန်းတယ်ဆိုတဲ့စကားအာဏာသိမ်းတယ်ဆိုတာအာဏာသိမ်းလိုက်ပြီဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းမရှိတော့ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းသာချက်သိမ်းပြီးဖြစ်တယ်ဆိုတော့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲသွားနေတာဖြစ်တယ်တမတော်နဲ့တောင်းရင်ထိမ့်သိမ်းထားတာဆိုတာသွားပြီးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့ဒါရှေ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့မူဝါဒလမ်းစဉ်တွေမှာရောကျွန်တော်တိတိလင်းလင်းပြောပြီးဖြစ်တယ်အရေးပေါ်ကာလပြတ်ခန်းချက်တွေကုန်ပြီဆိုလို့ရှိရင်ပြီးပြီဆိုလို့လှုပ်ဆောင်စရာကုန်ပြီဆိုရင်ကျွန်တော်ရွေးကောက်ပွဲကျင်းပပေးမယ်လို့ကဘာတိအာမခံပြီးဖြစ်တယ်အဲ့ဒီညီလာအဲ့ဒီအတိုင်းပဲကျွန်တော်တို့ပဋိအတိုင်းပဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ
်ကရင်မျိုးသားအစည်းအရုံး KNU တမဟာငါအခြေဆိုင်ရာဒေသကိုမလကူမိုင်းမှာလေချောင်းကတခတ်ခဲ့တာဟာအသေးပြောက်နေဖို့ဖြစ်တယ်လို့လေဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်လေချောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းရင်းကတော့အထူးကတော့အသေးပြောက်နေအောင်ကိုပဲအသေးပြောက်နေအောင်ဆိုတာနှစ်ဖက်အသေးပြောက်နေအောင်ဆိုတိုက်ခိုက်ခဲ့ခြင်းဖြစ်တယ်သတိပေးတဲ့အနေနဲ့တိုက်ခိုက်ခဲ့ခြင်းဖြစ်တယ်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်ကိုကနေပြောကြဒီကြီးလန်းချောင်းကနေတာတိုက်ခိုက်မယ်ဆိုလို့ရှိရင်နှစ်ဖက်အသေးပြောက်များပါပါဖြစ်တယ်နှစ်ဖက်အသေးပြောက်များပါဘေးကနေပြောကြကျွန်တော်တို့မဆိုင်တဲ့ကြီးရွာတွေပါမဆိုင်တဲ့ဘောပေါ့နော်လေမီဒီပါတီမှာဖြစ်တဲ့အတွက်ကြောင့်ဒါကြောင့်မို့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ်အဓိကတော့ NCA ချိုးဖောက်လို့မလို့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ
်ဆီယနာဒိမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေအပြင်းထန်ဇက်တိုက်ဖြစ်လာပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်6ခုနဲ့မန္တလေးတိုင်းဒေသကြီးအတွင်းကမြို့နယ်6ခုတို့မှာစေအုပ်ချုပ်ရေးကြီးညာထားပါတယ်ဒါပေမဲ့လည်းစေအုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာရောကြီးညာမထားတဲ့မြို့နယ်တွေမှာပါဆန္ဒပြပွဲတွေကိုနှိမ်နင်းတာကကြွားချမှုမရှိပါဘူး။ဒါနဲ့ပတ်သက်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပုံမှန်144ထုတ်ပြန်ထားတာတွေရှိတယ်ဆိုတာပြန်ထောက်ပြသွားတယ်လို့စီအုပ်ချုပ်ရေးအတိုင်းတကယ်တမ်းအုပ်ချုပ်နေတာမဟုတ်ဘူးလို့ VO ရဲ့မေးခွန်းကိုပြန်ဖြေခဲ့ပါတယ်
။စည်ရင်စရာအရာပေါ့နော်။စည်ရင်စရာအရာပြောတာပဲကောင်းပါလား။စည်ရင်စရာပြောမယ်ဆိုတော့ကျွန်တော်တို့ဒီပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကကျွန်တော်တို့စီမှာမြို့နယ်ပေါင်းရာကျော်နီးပါးရှိပါတယ်။အဲ့မှာသူကကျွန်တော်ပြောတဲ့ညမထွက်ရအမိန့်တွေဆိုတာရှိပြီးသားဖြစ်တယ်လူ9ဦးတက်ပို့မစုရဆိုတာပုံမှန်144မှာကတည်းကကျွန်တော်ရှိပြီးသားဖြစ်ပါတယ်အဲဒါကြောင့်မလို့သူကတူတယ်လို့ထင်နေတာဖြစ်ပါတယ်အမှန်တကယ်တော့ဘောနော်ဘာလို့တူတယ်လို့ထင်ရလဲလို့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်ရန်ကုန်မှာစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့6မြို့နယ်ကိုကျွန်တော်အနေနဲ့ကနော်ဘောနော်အုပ်ချုပ်နေတာဒီအုပ်ချုပ်နေတာဒီစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ဆိုမဲ့စစ်အုပ်ချုပ်ရေးဆိုတဲ့အသွင်တရားအထက်အများကြီးရောနေပြီးအုတ်ချုပ်နေလို့မလို့တူနေတယ်လို့ထင်နေတာဖြစ်တယ်။အမှန်တကယ်အုတ်ချုပ်မယ်ဆိုရင်တော့စစ်အုတ်ချုပ်ရေးရာအုတ်ချုပ်မယ်ဆိုရင်ဒီလိုမျိုးပုံစံမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်။ဇဏပြပွဲတွေကိုပြစ်ခတ်နေနေတာနဲ့အလားတူပဲဇဏပြသူတွေအကြမ်းမဖက်အာဏာပီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်သူတွေဆရာနာဒိမှုကိုဆန့်ကျင်ရေးသားတယ်လို့သတ်မှတ်ခံရတဲ့ထင်ရှားကြော်ကြားသူတွေအပြင်သတင်းမီဒီယာဓမ္မတွေကိုပါဖန်ဝရန်ထုတ်တာဖန်စီပြီးတော့ပုံမှန်905ကကြီးနဲ့တရားဆွဲဆိုတာတွေရှိပါတယ်။ဖန်ဆီးထားတဲ့တရင်တော့အစီအတွက်အတိအကျကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောမသွားနိုင်ပေမဲ့တရင်တော့ဆိုတာကြောင့်ဖန်တာမဟုတ်ဘူးလို့ညင်ပြီးဆန္ဒပြပွဲတွေနဲ့ဆက်ဆက်ပတ်သက်တာကြောင့်ဖန်ဆီးရလို့ VO ရဲ့မေးခွန်းကိုဖြေဆိုပါတယ
်တရင်တော့တာပြောမယ်လို့ဒီဆန္ဒပြပွဲမှာသူတို့ဥဆောင်ပြီးတာဥဆောင်နေရဆိုတာကတော့အဲလာခဲ့တော့မယ်ဆိုတဲ့ဟာမျိုးဆိုတာထက်ဒီနေရာကိုလာခဲ့ပါဒီလိုမျိုးရိုက်ပေးမယ်ဒါကဒီနေရာနေပြီးကျွန်တော်တွန့်ပေးမယ်ဆိုတဲ့ဟာတွေအတွက်အရေးယူခံရတာဖြစ်ပါတယ်ခုနပြောတဲ့အရေးယူတယ်ဆိုတဲ့နေရာမှာလည်းဥပဒေအရအရေးယူတယ်ဆိုတဲ့နေရာမှာလည်းကျွန်တော်ပြောချင်တာကတည်င်းတော့ဆိုတဲ့ဟာနဲ့အရေးယူတာဆိုတာတက်ဒီ9-5နဲ့ညီတဲ့လှုပ်ဆောင်ချက်မျိုးတွေရှိတဲ့အတွက် ရည်ရည်မဲ့ဖြစ်တယ်လို့ကျွန်တော်ပြောလို့ပါတယ်တရင်တော့များနဲ့ပတ်သက်ပြောကြပေါ့နော်ခုနဒီတရင်တော့ဖန်စီခံရတဲ့အရေးအတွက်ပေါ့လေတရင်တော့ဆိုပြောကြဖန်စီခံရတဲ့အရေးအတွက်တော့ကျွန်တော်စီမှာတိတိကျကျစီရင်တော့မရှိပါဘူးဒါလေးပြီးတော့ဆန္ဒပြမှုအထယ်ကနေဖန်စီခံတာကျွန်တော်တို့အနေနဲ့ဟိုတရင်မီဒီယာများနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့တရင်ပေါ့နော်ဘဲလိုက်ဘဲမီတဲ့တရင်တရားမျှတတဲ့တရင်တွေကိုရည်နေတဲ့တရင်မီဒီယာများနဲ့ပတ်သက်ပြီးကျွန်တော်တို့ကန့်တတ်တားဆီးစရာအကြောင်းမရှိပါဘူးသို့တော်ပြည်သူလူထုကိုထင်အောင်ထင်မှားဖြစ်စေနိုင်တဲ့ခုနပြောတဲ့သွေးတို့လုံဆောင်မှုဖြစ်နေတဲ့မှန်မှန်မကန်ရည်နေတဲ့တရင်ဌာနတွေကိုတော့ကျွန်တော်တို့ကဥပဒေနဲ့အညီပြည်သူအကျိုးနဲ့အညီကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်ဇာနာကြသူတွေကိုအကြမ်းဖက်ပြစ်ခတ်နှိမ်နင်းတာရပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအဆက်မပြတ်တောင်းဆိုထားပေမဲ့လည်းဒီကနေ့အချိန်အထိပြစ်ခတ်နှိမ်နင်းနေဆဲဖြစ်ပြီးဒီအခြေအနေအပေါ်အထူးစိုးရိမ်နေကြောင်းဒေသတွင်းကအာဆီယံအဖွဲ့အပါအဝင်နိုင်ငံတကာကပြောထားပါတယ်အာဆီယံအဖွဲ့အနေနဲ့လည်းမြမအရေးတိကျဆွေးနွေးမဲ့ဒေသအစည်းအဝေးတရကျင်းပဖို့ပြင်ဆင်နေတာကြောင့်စစ်ကောင်စီကိုဒါနဲ့ပတ်သက်ပြီးတစုံတရာအကြောင်းကြားထားတာရှိပြီလားလို့ VOA ကမေးခဲ့ပါတယ်။ဒီအစည်းအဝေးလို့ဖို့ညှိနှိုင်းနေကြတယ်ဆိုတာသိထားတဲ့အကြောင်းဘူမှုချုပ်ဇော်မင်းထွန်းကပြောသွားပြီးဒါနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအခုလိုပြဆိုပါတယ်
။ကျွန်တော်တို့ရဲ့မူဝါဒကတော့အာဆီယံမှာသူ့ရဲ့ဒါပြည်ညင်းနေရှိပြီးသားဖြစ်ပါတယ်။အာဆီယံပြည်ညင်းနေရှိပြီးသားဖြစ်တဲ့အဲ့တိုင်းဆောင်ရွက်မယ်လို့ကျွန်တော်တို့ပြောလဲပါတယ်။ပြီးရင်ကျွန်တော်တို့အနေနဲ့ကတော့ဒီအာဆီယံအတိုင်းဝိုင်းမှာဝင်ရောက်ခရတဲ့ကြာပြီဖြစ်ပါတယ်။အေးအာဆီယံအတိုင်းဝိုင်းမှာဝင်ရောက်ခရကြာပြီဖြစ်တယ်လို့ကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေပေါ့နော်ကျွန်တော်တို့အိန္ဒိယချင်းနိုင်ငံမှာလည်းအာဆီယံအဖွဲ့ဝင်နိုင်ငံကျွန်တော်နှစ်နိုင်ငံပါပြီးဖြစ်ပါတယ်။လိုပဲပြောပြောကျွန်တော်တို့အနေနဲ့အာဆီယံနဲ့ပူးပေါင်းကြက်သွဲပြီးတော့ကြဆောင်ရွက်သွားမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံတွေရဲ့အမြင်ရောအာဆီယံနိုင်ငံတွေရဲ့အမြင်ရောပါကျွန်တော်တို့အနေနဲ့ဒါလေးစားမှုရှိပါတယ်လေးစားမှုရှိတယ်သို့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ယက်တီချက်ကတော့ကျွန်တော်တို့လွတ်လပ်ပြီးတရားမျှတလွတ်လပ်ပြီးတော့ကြာတရားမျှတတဲ့ရွေးကောက်ပွဲဖြစ်စီရေးစစ်မှန်စည်းကမ်းပြပါတဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးပြီးရင်ကျွန်တော်တို့ဥတီချက်၅အတိုင်းသွားဖို့အတွက်ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်လိုပြောပြောအားလုံးရဲ့ခင်မင်ယူဆချက်တွေတိုင်းမီဒီယာရဲ့ခင်မင်ယူဆချက်တွေတော့အားလုံးသိသားပါတယ်လို့ပဲပြောလို့ပါတယ
်။အာဆီယံဖွဲ့ကကင်ဆယ်ထားတဲ့ကိစ္စရပ်တခုအပေါ်အားလုံးသဘောတူညီချက်ရမှလုပ်ရမယ်ဆိုတဲ့မူအဖွဲ့ဝင်နိုင်ငံတခုရဲ့ပြည်တွင်းရေးကိုဝင်မဆွဲရဘူးဆိုတဲ့မူနဲ့အာဆီယံပြည်ညင်စာတမ်းတွေကိုလေးစားဖို့လိုတယ်လို့နိုင်ငံရေးဌာနတာဝန်ရှိသူတဦးကလည်းဖြေဆိုခဲ့ပြီးဒီစည်းဝေးကျင်းပရေးအားလုံးသဘောတူညီချက်ရဖို့ညှိနှိုင်းဆဲဖြစ်တယ်လို့ပြောပါတယ်။ဇာနာပြဖို့တွေအတွင်းအရသာပြည်သူတွေထိခိုက်ဒေချာနဲ့ပတ်သက်လို့လူမျိုးရေးတပ်ဖွဲ့ဝင်တွေကစိတ်ခံစားမှုအရာတုံ့ပြန်တာမှာရင်ပြစ်ခတ်တာတွေရှိနိုင်တဲ့အကြောင်းဘုံမှုချုပ်ဇော်မင်းထွန်းကဝန်ခံပြောဆိုသွားပြီးပြစ်ခတ်မှုတချို့ကိုစုံစမ်းစစ်ဆေးပေးမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတွေကိုမောင်းပြန်ရိုင်ဖယ်နဲ့အော်တိုပြစ်ခတ်ပြီးနှိမ်နင်းတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့ဘုံမှုချုပ်ဇော်မင်းထွန်းကငြင်းဆိုပါတယ်။ဒါ့အပြင်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားတဲ့တေဆုံးသူအရေအတွက်600ကျော်ဆိုတာကိုလည်းဘုံမှုချုပ်ဇော်မင်းထွန်းကငြင်းချက်ထုတ်သွားပြီးသေးဆုံး248ယောက်ဒဏ်ရာရသူ400ယောက်ရှိတယ်လို့ပြောသွားပါတယ်။စီဒီအမ်လှုံ့ဆော်မှုရှိနေပေမဲ့လည်းအစိုးရအနေနဲ့ရောဝန်ကြီးဌာနတွေအနေနဲ့ရောလုပ်ငန်းတွေကောင်းမွန်စွာလည်ပတ်နေတယ်လို့ဘုံမှုချုပ်ဇော်မင်းထွန်းကပြောပေမဲ့ဂျမားရေးကဏ္ဍမှာချိုးယွင်းချက်ရှိတယ်ဆိုတာကိုတော့ဝန်ခံသွားပါတယ်။တမတော်ဆရာဝန်တွေတမတော်ဆေးရုံတွေကဝန်ရောင်းလို့ဆောင်ပေးနေပြီးမကြခင်မှာပြန်ပြီးအပြည့်အဝလည်ပတ်နိုင်မယ်လို့ယုံကြည်တယ်ဆိုပြီးပြောပါတယ်။အနာသိစကောင်စီကိုနိုင်ငံတကာကအတိအမှတ်မပြုဘူးဆိုတဲ့ပြောဆိုချက်တွေဟာလောက်ကျံဖန်တီးပြောနေကြတာလို့ပယ်ချပြီးနိုင်ငံတကာနဲ့မေးဖို့မပြတ်ဆက်ဆံနေတယ်လို့အိန္ဒိယနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဘုံမှုချုပ်ဇော်မင်းထွန်းကပြောသွားပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်